ဘင်္ဂလားဒေ့ရှ်နိုင်ငံကလူငယ်အဖွဲ့အစည်းတစ်ခုဖြစ်တဲ့ဂျူဘိုလိဂ်ရဲ့ဒေသခံဘင်္ဂလီခေါင်းဆောင်တူဇာတာပရီနေတို့ကလမ်းဘေးမှာတင်ဆုံးခဲ့တာကိုတွေ့ရပြီးနောက်စစ်တကောင်းပြည်နယ်ရန်ကမတီခရိုင်ဥပစီလာဒေသမှာရှိတဲ့တောင်ပေါ်နေတိုင်းသားလူမျိုးဖြစ်တဲ့ချက်မာခေါ်တဲ့လူမျိုးတွေရဲ့နေအိမ်နဲ့ဈေးဆိုင်တွေကိုဒေသခံဘင်္ဂလီတချို့ကတောက်ကြနေတို့ကမီးရှို့ဖျက်ဆီးခဲ့ပါတယ်ဒီဖြစ်ရအတွင်းအသက်85နှစ်အရွယ်အမျိုးသမီးတဦးတင်ဆုံးခဲ့ပါတယ်ဥပါစီလာဒေသအကြီးအကဲကတော့ဒီနေအိမ်နဲ့ဈေးဆိုင်ပေါင်း130လောက်သာတိုက်ခိုက်ခံရတယ်လို့ပြောနေပေမဲ့ဒေသခံတွေကတော့နေအိမ်နဲ့ဈေးဆိုင်ပေါင်း200ကျော်ဖောက်ထွင်းလူရဲ့မိရှုဖြစ်စီခံရတယ်လို့ Daily Star သတင်းဌာနကပြောပါတယ်ဒီဖြစ်ရကြောင့်အဲ့ဒီဒေသကရွာ3ရွာနေတောင်ပေါ်တိုင်းဒေသလူနည်းစုဒေသခံတွေအသက်ဘေးလုံခြုံမှုရအောင်လို့ဥယျာဉ်ဆွန့်ခွာပြီးတောင်ပေါ်နဲ့တောအုပ်ရှိရာဘက်ကိုထွက်ပြေးခိုလုံကြပါတယ်အဲ့ဒီဒေသမှာ144ညမထွက်ရအမိထုတ်ပြန်ထားပြီးလူစုလူဝေးမလို့ဘူးတားမြစ်ထားပေမဲ့တိုက်ခိုက်မှုတွေရှိနေစေဖြစ်ပါတယ်ဒီလိုရန်ကတိုက်ခိုက်မှုတွေဖြစ်နေတဲ့ဒေသကိုထိန်းချုပ်ဖို့ရဲနဲ့စစ်တပ်ကလာရောက်ချင်းမရှိသေးဘူးလို့ဒေသခံတွေကပြောပါတယ်အဲ့ဒီဒေသအုပ်ချုပ်ရေးနဲ့လုံခြုံရေးအဖွဲ့အကြီးကတော့အရေးပေါ်အစည်းအဝေးတရက်ခေါ်ယူပြီးဒီဖြစ်ရမှန်ကိုစုံစမ်းဖို့ကော်မရှင်တရက်ဖွဲ့စည်းခဲ့ပါတယ်